ချင်းပြည်နယ်ပလဝမြို့နယ်မှာလုံခြုံရေးအခြေအနေအရညမထွက်ရအမိန့်ပုံမှန်144ကိုဇန်နဝါရီလ9ရက်နေ့ကစပြီးတော့တက်တန်းနှစ်လထပ်တိုးလိုက်ပါတယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေပြီးမြေမြုပ်မိုင်းနှိမ့်မိတာဖမ်းဆီးခံရတာလို့ဒုက္ခမျိုးစုံကိုဒေသခံတွေရင်ဆိုင်နေရတယ်လို့စစ်ဆောင်တွေလည်းတိုးလာနေပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ပလက်ဝဒေသရဲ့လုံခြုံရေးအခြေအနေလိုအပ်ချက်အရညမထွက်ရမိတ်ကိုထုတ်ပြန်တာလို့ပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ
်ဒေသရဲ့အခြေအနေလိုအပ်ချက်အရတည်တံ့ပူတာပေါ့နော်ချင်းပြည်နယ်မကောင်းလို့ထုတ်တာပေါ့
ပလက်ဝမြို့နယ်တွင်းရှိလမ်းမကြီးတွေအများပြည်သူသွားလာရလမ်းလမ်းတွယ်လမ်းကြားအများပြည်သူနဲ့သက်ဆိုင်တဲ့အစအုံနေရာတွေမှာစူပူလှုပ်ဆော်လို့တဲ့ရွယ်ချက်နဲ့ဖြစ်စေပြည်မှုတစုံတရာကျူးလွန်တဲ့ရွယ်ချက်နဲ့ဖြစ်စေလူ၅ဦးသို့မဟုတ်၅ဦးသက်ပို၍ဖြစ်စေစုဝေးချင်းစီတန်းလှည့်လည်ချင်းဟေ့အော်ကြွေးကြော်ချင်းလှုပ်ဆော်ချင်းရုံရင်းဆန်ကပြုလုပ်ချင်းတို့ကိုလည်းမပြုလုပ်ဖို့အမိတ်ဆာမှာဖော်ပြထားပါတယ်အဆိုပါထုတ်ပြန်ချက်ကိုဖောက်ပြကျူးလွန်ရင်ဒီဇယ်ဥပဒေအရရေးယူသွားမယ်လို့ပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်လက်မှတ်နဲ့ထုတ်ပြန်ထားတာဖြစ်ပါတယ်ညမထွန်းရမိတ်ထုတ်ပြန်တာကြောင့်အခက်အခဲတွေရှိနေတယ်လို့ပလဝမြုတ်ခံဦးသိန်းဦးကပြောပါတယ
်ညမထွန်းရဆိုလို့ချင်းနိုင်ရို့တည်င်းသွားမိမှာတို့နိုင်ရို့ပါညာကြအဲ့ရမျိုးကြီးတော်တော်လေးကိုဖက်ဖြစ်ကြတာပေါ့ပလဝမြုတ်မှာတော့လူချင်းရရတော့ရေးတက်ပေါင်းပြီးတင်းနေတာလို့ပါတော့ရှိတာပေါ့လူချင်းရ
ပလဝမြုတ်နယ်အတွင်းမှာမြမတမတော်နဲ့ရခိုင်လက်လက်ကန်အီဖွဲ့တို့ကြားစိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒေသခံရွာသားတွေမိုင်းနှိမ့်မိတာပဲသူဖန်းထွားမှမသိပဲဖန်းစီခံရတာတွေနဲ့လုံခြုံရေးလုံးဝမရှိပဲဖြစ်နေတယ်လို့ချင်းလူအခုရေးဖွဲ့ရဲ့သတိတာကိုတေးကကပြောပါတယ
်ဒီလက်အတွင်းမှာကအခဏရက်နဲ့ပေါ့နော်မျိုးသမီးတယောက်သုံးပါနေတိုင်းနေတယ်နော်သူကမိုင်းမြင့်မြင့်တော့အဲ့ဒီမျိုးသမီးကလေဝမရှိသလိုများလာနေခုစစ်စစ်ဖြစ်ကြတယ်နော်အဲ့လိုတခုရှိတယ်ဒီလိုလူတယောက်ဆက်မှပြောက်နေတယ်အဲ့ဒီလက်ခဏရက်နဲ့မှာပဲဒီကြောက်တာလည်းအဲ့ဒီဒီဖလောင်းရမာတာဝန်တဲ့ကြောင်းပြပြီးတော့နော်အဲ့ဒါဒီကပလေးဝါမှာဒီတော်ဝန်ချတဲ့နေရာမှာတွားတဲ့ချိန်မှာသူကကြောက်ဆုံးတာဖြစ်တယ်ဒါဆိုရတဲ့ဆိုတော့ဖြစ်ဖြစ်ကြတာတော့မသိရဖြစ်ပြီးတော့နော်ပုံချူရဲ့လုံးဝမရှိဘူးချုပ်လို့ရပြီလေအဲဒါနဲ့တရင်ကိုသိမ်းချောက်တာတွေရှိတယ်လားလေပေါ့နော်ဒီတော့ကြောက်ကြတာပေါ့တက်ပြလက်ကတော့အခါအရကတော့တက်ပြီးခါထန်းခိုင်းတာတချို့ဇလန်ပြစ်ခေါ်ဆောင်တာရှိတယ်
ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကလည်းပလက်ဝမြို့နယ်မြို့ရဆုတော်ကိုဆက်လက်ဥွေတင်းကိုရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားရမှာဒီကနေ့ထိပြန်လည်လွတ်မြောက်တာမရှိသေးပါဘူးချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်တွင်2015ခုနှစ်မတ်လကစပြီးတော့ရခိုင်လက်နက်ကိုင်အဖွဲ့စတင်လှုပ်ရှားလာတာဖြစ်ပြီးအခုအချိန်ထိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတာကြောင့်ပလက်ဝမြို့နယ်ထဲမှာရှိတဲ့ဒေသခံသဝက်နီးပါးဟာတိုက်ပွဲရှောင်နေဖြစ်နေတယ်လို့ပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ်
ဒီနေ့မှာအနေဆုံးတဝန်းပါတော့ဒုက္ခတွေလည်းတိုက်ပွဲဆောင်ဖြစ်နေတာပါပဲ
ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား4000ခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းချင်းပြည်နယ်အစိုးရဖွဲ့ကပြောပါတယ်နေမြေလုံချုံရေးရညနေ6နာရီကနေနနက်6နာရီတွင်ညမထွက်ရမိတ်ကိုပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးအဆိုပါထုတ်ပြန်ချက်ဟာ2020ခုနှစ်ဇလပိုင်း9ရက်နေ့အထိလို့သတ်မှတ်ထားပေမဲ့လုံချုံရေးရနှစ်လခန့်မှန်သိုးလိုက်တာလည်းဖြစ်ပါတယ်ပလဝါမြို့နယ်တွင်ညမထွက်ရမိတ်ကြောင့်ခရီးရန်တို့ရဲ့ခရစ်စမတ်ပွဲနဲ့နှစ်သိက္ခူပွဲတွေကိုလည်းရခင်နှစ်ကလို့စီကားစွာမကျင်းပနိုင်ခဲ့ပါဘူး